င်ငံမှာအနေဒီအစိုးရအသေးတက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်လို့တိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားကြကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်သေးနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါလေဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းပြည်စီးပွားရေးခွင့်ပြုတိုးတက်မှုတွေငွေကြေးရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်အဲငွေကြေးရင်းနှီးမြှုပ်နှံမှုလုပ်မယ်ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အပိတ်လဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းကြီးမြုပ်နှံတဲ့သူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကပြည့်စစ်ဖွားမရှိဘူးနှိချက်ကနံပါတ်ဆက်သွယ်ရေးချက်ခဲတယ်အဲသုံးချက်ကတော့တချို့ရေလုံထုံးလုံကြီးတွေကချက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြည်ထောင်နိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီဝါရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရည်အဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးရီးထံကနေအတုံးလုံးတက်တာစွာနဲ့ငွေချေးပြီးတန်းကြီးရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာတုံ့ဆွဲလို့ရနိုင်တယ်လို့ဆိုပါတယ
်။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနမီရှိတာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်တက်ချက်ဆိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပြည်ပြည်ဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့သက်သာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုတာတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တည်းမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်စိတ်၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ပေးပေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေအကြီးကြီးတွေလာပြီးတော့ကြုံမှန်တာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေပါလို့စားဖို့လိုလဲဆိုတော့ဒီပေးပေးလေးတွေလုံတာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်။ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတယ်ပေါ့။ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်။အစိုးရအနေနဲ့လည်းလုပ်ငန်းပြည်လေးတွေကိုစာပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
။အဲဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောလို့တိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တန်းကြီးရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ချိန်မှာကုန်စည်နှုန်းတွေမတည်ငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စာဝတ်တွေရဲ့ကျပ်တဲ့တယ်ကျပ်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတည်ငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအစီအစီဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်ကတတ်တာနဲ့လုံထားနဲ့ရရင်အဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လုံခဲ့တဲ့၃လနှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ခြိယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံခဲ့တဲ့၃လနှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကခြိခွင့်မရှိဘူးဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအင်းကြီးချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်ဆိုအရင်တော့ကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အင်းကြီးသားချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့အခါကျတော့အင်းကြီးသားချင်းနိုင်ငံယူရတဲ့ဟာမှမကောင်းတာတော့အင်းကြီးသားချင်းဖြစ်တဲ့အတွက်ဒီအင်းကြီးသားချင်းကကိုယ့်ကိုနိုင်ငံရေးရာရောစီးပွားရေးရာရောလူမှုရေးရာရောဝင်ရောက်ပြီးတော့သွားမိုးတဲ့အန္တရာယ်တွေရှိတာပေါ့။ဒါနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့အခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာလည်းရှိတာပေါ့။အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်သက်သာတဲ့အတိုးနှုံးရအောင်။ဒီလိုလည်းကျွန်တော်တို့၃ရာခိုင်နှုန်းလည်းဖြစ်နိုင်တယ် တသမာ၅လည်းဖြစ်နိုင်တယ်တိရခိုင်နှုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးကကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းပြည်ပြည်လေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပြည်ပြည်လေးတွေကျွန်တော်တည်ထောင်မယ်အဲဒီကျမရေးဆောင်ဖြောက်မှုနဲ့ပတ်သက်တဲ့စီယုံပြည်ပြည်လေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီရက်စစ်တို့စမှုအစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပြစ်ရေးတွေကိုစတဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစဉ်အသင့်ဖြစ်လာပြီးတော့နိုင်ငံခြားကယင်းနည်းညွတ်တမ်းမှုတွေဝင်လာပါဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘယ်သူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ယင်းနှိမ့်နေတဲ့သူတွေကလည်းလိုက်မလုပ်သေးဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ယင်းတည်းဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရားပဲလို့ကျွန်တော်မြင်တယ်လေ။အဲကြောင့်မို့လဲကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေတော့စီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးတော့သိနေကြတယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရိမ်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်တက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကအကျွမ်းကျင်လုပ်သားတွေအစဉ်အသင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျ